ဟုတ်ကဲ့ပမောဖတ်ဒေါက်တာခင်မကျော်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရချို့ထက်မှုပြဿနာကတောက်လျှောက်ကြုံလာရခဲ့ချိန်မှာကိုဆရာမတို့ကလည်းသုတေသနတွေလှုပ်လာခဲ့တဲ့အခါကျတော့ဒီသုတေသနတွေ့ရှိချက်တွေအရဆရာမရေအဓိကဒီစားတောက်ပုံနဲ့ပတ်သက်ပြီးတော့သတိပြုဆရာကိုဒီနေ့ဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်ပါရဲ့
ကျမတို့မြန်မာပြည်မှာအသားမျိုးစုံစားကြရဲကြက်သားဝတ်သားငါဘဲသားစိတ်သားတိုးသားအစရှိတဖြစ်ပေါ့နော်ဒါပေမဲ့ကျမတို့ကချက်ပြုတ်ပြင်ဆင်တဲ့နေရာမှာကြတော့နီလန်းလေးတွေကမှားနေတယ်အဲ့ဒါကြောင့်မို့လို့အသားဓာတ်ကိုလုံလောက်အောင်မရရှိဘူးသူနဲ့အတူတွဲပြီးရရှိမယ်အနုအဟာရဗိုက်တာမင်စ်နဲ့မင်နရယ်စ်တွေရောတခြားအာဟာရဓာတ်တွေလည်းချက်ပြုတ်ပြင်ဆင်မှုမှားတဲ့အတွဲလုံလောက်အောင်မရကြလို့ကျမတို့သုတေသနစစ်တမ်းကြီးအရာမြန်မာပြည်မှာအသားဓာတ်ချို့တဲ့တဲ့ရာဂိုင်းတော့ကတော်တော်များများတွေ့ရတယ်အဲတော့လူကြီးတွေမှာရောလူငယ်တွေမှာရောမျိုးပေါ်နေတဲ့လူရောရွာမှာနေတဲ့သူရောပညာတတ်တဲ့သူရောပညာမတတ်တဲ့သူတွေရောအသားဓာတ်ချို့တဲ့နေရာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဆရာမတို့ဒီသုတေသနတွေ့ရှိချက်တွေအရာဒီအသားကိုဘယ်လိုချက်ပြုတ်ပုံလွဲသွားတာကိုတွေ့ထားလဲဆရာမရေ
ကျမတို့ကအသားတွေချက်ပြုတ်ပြင်ဆင်နေနေရမှာနံပါတ်၁စီးမြုပ်ပြီးတော့ကြော်တဲ့အသားတွေပေါ့နော်အဲ့တော့စီးမြုပ်ပြီးတော့အသားတွေကိုကြော်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာတెంပရေချာကလည်းအမြင်ကြီးဖြစ်မယ်စီးတွေအများကြီးတဲ့မှာအကြာကြီးနှစ်ပြီးတော့ကြွရွာနေအောင်ကြော်မယ်ကောင်းတာကတော့အရင်စားလို့ကောင်းတာပေါ့ကြွကြွရွာရွာလေးနဲ့အရသာရှိတယ်ဒါပေမဲ့အဲ့ဒီဆိုးတာကကြတော့ဒီစီးတွေအများကြီးတဲ့မှာနှစ်ကြော်တဲ့အတွက်မလိုလားအပ်တဲ့ပြည့်ဝစီးတွေကဒီအသားကြော်ထဲမှာအများကြီးရောက်သွားမယ်နောက်ပြီးရင်ကြတော့ဒီစီကဘလို့စီအမျိုးသားဆိုတာလည်းမသိနိုင်ဘူးနောက်ပြီးလို့ရှိရင်အဲ့ဒီဒီအသားထဲမှာရှိတဲ့ cholesterol ပေါ့ဒီကောင်းနေအကုန်လုံးက oxidize ဖြစ်သွားတယ်အဲ့တော့ oxidize cholesterol တွေကနှလုံးရောဂါဖြစ်စေဖို့အတွက်အင်မတန်အန္တရာယ်ရှိတယ်ဒါကြောင့်မို့လို့အသားတွေကိုအစီမြုပ်ပြီးကြော်စားခြင်းကိုတော့ရှောင်စေခြင်းနဲ့စားခြင်းရင်တော့မေ့လောက်မှတစ်ခါလောက်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီအသားချက်ပြုတ်တဲ့နေရာမှာမသင့်တော်တာမျိုးတွေ့ချသည်လားဆရာမရေ
နောက်ထပ်မတတ်ကားကြတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့ရေပန်းစားနေတဲ့အခုဘာဘီကျူးလုပ်စားတာတွေ grill လုပ်စားတဲ့ဟာမျိုးတွေအဲ့ဒီမှာလဲသူ့အသားမျိုးစုံမှာသူ့မှာလုံလောက်အောင်မီးနဲ့အပူနဲ့ထိရမယ် temperature ရှိတယ်အဲ့ဒီမှာဘာဘီကျူးလုပ်တဲ့အချိန်မှာ grill လုပ်တဲ့အချိန်မှာဟိုပို့ပြီးထိလိုက်တာလို့ overcook ပေါ့နော်ပြီးရင်မကြက်တကြင်းနဲ့ under cook လုပ်လိုက်တာမျိုးလို့ပြီးရင်အဲ့ဒီမှာဘာဘီကျူးမလုပ်ခင်မှာအသားတွေပေါ်မှာဆုပ်နေပြီးတုပ်လိုက်တဲ့ဘာဘီကျူးဆော့စ်လိုဟာမျိုးတွေအဲ့ဒီ byproducts products တွေအကုန်လုံးနဲ့ပေါင်းပြီးတော့အဲ့ဒီအစားအသောက်ကအာဟာရဓာတ်တွေကသူက toxic level ကိုရောက်ပြီးတော့သူကအပြည့်အဝမရတော့ဘူးအဲ့တော့ဓာတ်ကောကျန်တဲ့တထုဓာတ်ရောဗီတာမင်ရောအပြည့်အဝမရရှိကြတော့နောက်တစ်ခုကအဲ့ဒီဘာဘီကျူးတွေဂရီးတွေလုပ်တဲ့နေရာမှာတုံးတဲ့ပစ္စည်းတွေရဲ့ hygiene ကလည်းတော်တော်အာနေတယ်အဲ့တော့အဲ့ဒီ hygiene ကြောင့်လည်းဒီမှာ spoil ရဖြစ်ပြီးတော့အာဟာရတွေကလုံလောက်တော့မရရှိတော့
ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီအသားချက်ပြုတ်တဲ့နေရာမှာအာဟာရဓာတ်တွေမဆုံးရှုံးအောင်ပေါ့နော်ဘလို့ချက်ပြုတ်ဖို့အကြံပြုချင်လဲဆင်မရင
်ကျမတို့မြန်မာပြည်မှာချက်ပြုတ်စားတော့တဲ့အစိမ်းကြော်ခေါ်မှာပေါ့နော်အဲ့တော့အသားလေးတွေအကုန်လုံးဘာဘာဘာလှီးမယ်ပြီးလို့ရှိရင်စားစနွေငရုတ်သီးစနွေမှုန့်ငရုတ်ကောင်းမှုန့်အစာချစ်ဖြင့်ဒေချာနေဖတ်ထားမယ်ပြီးလို့ရှိရင်ကျက်သွန်ပြူကျက်သွန်ကြီးဂျင်းစပလင်အဲတခြားဟင်းကပ်အမွေးအကြိုင်တွေနဲ့သူ့ကိုဒေအိုးလေးနဲ့စီပူထိုးပြီးတော့စီတက်ပြီးချက်မယ်ပြီးရင်ရေလေးနည်းနည်းထည့်ပြီးတော့ရေဆက်ခြင်းလေးနဲ့ပေါ့နော်အပူချိန်နဲ့တအားမြင့်မသွားဘဲနဲ့အဲ့ဒါမျိုးဆိုလို့ရှိရင်အသားဓာတ်လည်းအပြည့်အဝရမယ်တထုဓာတ်နဲ့ဗီတာမင်စတီလည်းအကုန်လုံးတော်တော်များများကအပြည့်အဝရရှိတယ်အဲ့ဒီမှာနောက်ထပ်ကောင်းတာကကျမတို့မြန်မာလူမျိုးတွေစားတဲ့ဥမာကုန်းပေါင်ကြီးကျော်တို့ကြက်တောက်တောက်စင်းကျော်တို့ဘာလို့ပေါ့နော်အဓိကကဟင်းသီးဟင်းရွက်တွေနဲ့ဟင်းခန့်အမွေးအကြိုင်တွေကသူအန်တီအောက်ဆီဒန့်တွေများတယ်အဲ့ဒီဓာတ်တို့အန်တီအောက်ဆီဒန့်တွေများတဲ့ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ဆော့ဆော့အသားတို့ပပလေးတွေလှီးထားတဲ့ကြက်သားဝတ်သားဘဲသားတိုးသားစိတ်သားအမဲသားအစရှိတဲ့မြင့်ပေါ့အဲ့လိုအစိမ်းကျော်လေးတွေရောပြီးကျော်စားမယ်ဆိုရင်အင်မတန်မှကျန်းမာရေးနဲ့ညီညွတ်တယ
်ဟုတ်ကဲ့ဆင်ပါရဲ့အဲ့တော့အခုလိုချက်ပြုတ်တာမှရောအာဟာရဓာတ်မပြည့်စည်အောင်သတိပြုတင်တာရှိသေးလားဆင်မရေ
အဲ့တော့ temperature ကလည်းအမြင်ကြီးထားစရာမလိုဘူး temperature ခန့်တွင်းတွင်းနဲ့ခဏခဏအနည်းဆုံးဟင်းသီးဟင်းရွက်ကလေးတွေလည်းနုံမသွားအောင်10မိနစ်နဲ့12မိနစ်ကြားထဲမှာအဲ့လိုအစိမ်းကြော်မျိုးလေးဆိုလို့ရှိရင်သူအာဟာရတန်ဖိုးတွေကိုအပြည့်အဝရရှိတယ်ပြီးလို့ရှိရင်နှုတ်နှစ်ဖက်ကရရှိတာပေါ့ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ပေါင်းပြီးတော့ဒီအသားလေးကိုကြော်လိုက်ခြင်းကြောင့်ဒီအသားလေးထဲမှာရှိတဲ့ဆော့ဆော့ဟာဒီစီမြုပ်ကြောရင်ဖြစ်စေတဲ့ကင်ဆာကိုဖြစ်စေမဲ့ကွန်ပေါင်းစီပေါ့နော်အထူးသဖြင့် HA ကွန်ပေါင်းပေါ့ heterocyclic aminase လို့ခေါ်တယ်ဆိုအဲ့ကောင်ကြီးကကြတော့အခုလိုဟင်းသီးဟင်းပဲနဲ့အသားလေးတွေနဲ့အစိမ်းကြော်လေးရောကြော်လိုက်ခြင်းကြောင့်အဲ့ဒီဟာတွေကထွက်ရှိမှုကသူကအင်မတန်မှပပြောက်သွားတဲ့အပြင်ကိုယ့်ရဲ့ဟင်းလေးရလည်းအသားရဲ့အရာဓာလေးရောဟင်းသီးဟင်းပဲဒီရဲ့အရာဓာလေးကြောင့်အာဟာရတွေကအကုန်လုံးရရှိတယ်အဲ့တော့အနုမလွန်ဖို့ပဲအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဒီအာဟာရတွေမဆုံးရှုံးအောင်အာဟာရပြည့်ဝရအောင်ပေါ့နော် အသားချက်ပြုတ်နီးကောင်းရှိသေးလားဆင်မရေ
နောက်တစ်ခုကကြတော့မြို့ပေါ်မှာနေတော့ pressure cooker ရှိမယ်ဆိုရင်အဲ့တော့အသားလေးတွေကို pressure cooker နဲ့ခုနဟင်ခတ်အမွေးချိုင်နဲ့လှုပ်ရှားတာမျိုး
ဟုတ်ကဲ့ဆင်မမြန်မာလူဆိုရင်တော့ရေနွေးငွေးနဲ့ပေါင်းပြီးတော့ချက်တဲ့သဘောပေါ့ဆင်မနော
်ဟုတ်တယ
်ဒါကကျမကြီးနဲ့ညညွတ်တယ်အဲ့တော့အပူချိန်နဲ့တအားမြင့်မသွားဘူးဗာစီးမှလည်းမပါဘူးမြုပ်ကြော်တာလည်းမဟုတ်ဘူး pressure လေးနဲ့တိုင်မာလေးပေးပြီးတော့ pressure cooker လေးနဲ့လှုပ်တာ
ဟုတ်ကဲ့ဆင်မနောက်ထပ်ရဒီအသားတွေအားရအပြည့်ရအောင်ပေါ့နော်ချက်ပြုတ်တဲ့နေကောင်ရှိသေးလားဆင်မရေ
နောက်တစ်ခုကကြတော့ကျမတို့စတူးလုပ်တယ်ခေါ်တာပေါ့အဲ့ဒါကတော့ပမာဆိုကျစ်တုံပြူကျစ်တုံနီချင်းစပလင်ဟင်းခတ်အမွေအကြိုင်နဲ့ကိုချက်မဲ့အသားလေးတွေကိုတေးချဟို5မိနစ်လောက်စီလေးတက်မယ်ပြီးလို့ရှိရင်ရေလေးဆက်ခြင်းနဲ့တည်တည်ချာချာ temperature နှိမ့်ပြီးတော့15မိနစ်မိနစ်20ပေါ့နော်အဲ့လိုလေးချက်မဲ့ဆိုလို့ရှိရင်လည်းစီပြန်ရေချန်လို့ခေါ်မှာပေါ့ပမာလို့ဆိုရင်အဲ့ဒါဆိုရင်ကျမရေနဲ့ညညွတ်တယ်အဲ့တော့ဘယ်အားရမှလည်းဆုံးရှုံးမသွားအောင်ကိုယ့်ရဲ့အသီးတွေအရွက်တွေနဲ့ပေါင်းပြီးတော့အစိမ်းကြော်လေးပဲကြောစားစားရေဆက်ဒီနေ့စတူးလေးပဲလှုပ်စားစားဒါဆိုလို့ရှိရင်တော့အသားဓာတ်တွေလည်းမဆုံးရှုံးမသွားဘူးပြီးရင်ကြံတဲ့တွဲပြီးချက်တဲ့ဟင်းသီးဟင်းရွက်တွေကြောင့်အဟာရတွေကလည်းဒါအကျိုးကျေးဇူးတွေအများကြီးရရှိပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာသတိပြုဆရာပြောဖို့ရှိအောင်မလားဆရာမ
မြမရိုးရဟင်းခတ်အစားအသောက်တွေကိုဟိုးအရင်တော့ကချက်တဲ့နီးစနစ်တရားအင်မတန်မှကောင်းပါတယ်အခုထပ်ပြီးတော့ဒီ process တို့ပြောတဲ့စိတ်ယုံဝါထုတ်တဲ့အရာဓာတ်တွေ artificial color တွေ flavors တွေအဲ့ဒါတွေပါတဲ့ဆော့စ်တွေအမုံတွေအေး liquid တွေအဲ့ကောင်တွေထည့်ပြီးချက်မယ်ဆိုလို့ရှိရင်တော့အဟာရလည်းဆုံးရှုံးနိုင်တဲ့အပြင်နှလုံးယောဂါတို့ကင်ဆာယောဂါတို့အစရှိတဲ့ပြင်မလွန်လာတဲ့ယောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ